ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်တဲကကြောက်လိုင်ကူထဲမှာဆဲအကြာပျောက်ဆုံးနေတဲ့ထိုင်းကျောင်းသား12ယောက်နဲ့နီးပြတို့ပါတဲ့ဘောလုံးဖွဲ့ကိုတနင်္လာနေ့ကပြန်ရှာတွေ့ခဲ့တာကြောင့်တကဘာလုံးကစောင့်ကြည့်နေသူတွေဝမ်းမြောက်ခဲ့ကြရပေမဲ့သူတို့ကိုကယ်ထုတ်နိုင်ဖို့အခက်အခဲတွေရှိနေပြီးမိုးကလည်းပိုကြီးလာနိုင်တဲ့အတွက်စိုးရိမ်နေရပါတယ်အပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြပေးမှာပ
ါဂျွန်လ23ရက်နေ့ကကျောင်းသားကလေး12ယောက်နဲ့သူတို့ရဲ့နီးပြတို့ဟာဘောလုံးလေးချင်အပြီးမှာချင်းရိုင်ခရိုင်တဲကတမ်လွန်နောင်နောင်ဂူရဲကိုတောရောက်ခဲ့ကြတာဖြစ်ပြီးတီးထန်စွာရွာတဲ့မိုးကြောင့်ရေကြီးလာတာမို့ပြန်ပြီးမထွက်နိုင်ကြပဲဂူထဲမှာပိတ်မိနေကြတာဖြစ်ပါတယ်။ဇူလိုင်2ရက်တနင်္လာနေ့မှာတော့သူတို့73ဦးစလုံးကိုဗြိတိန်နိုင်ငံဂူရင်းကယ်ဆယ်ရေးကောင်စီကဗြိတိရှ်ရင်းငုတ်သမား2ဦးဖြစ်တဲ့ Rick Stanton နဲ့ John Volantin တို့ပထမဆုံးရှားပြီးတွေ့ခဲ့တာပါ။သူတို့ကိုဂူရင်းကပတ္တယာတောင်ပြန်လို့လူသိများတဲ့ကုန်းမြေနေရာကနေအတွင်းပိုင်းပေ650ကျော်လောက်အကွာမှာတွေ့ရှိခဲ့တာဖြစ်ပါတယ်။သူတို့အားလုံးဟာကိုယ့်ရဲ့ကျော်အစာမစားရတဲ့အတွက်အာရုံချိနေနေကြပေမဲ့ထိခိုက်ဒဏ်ရာရသူတဦးပဲရှိပြီးအားလုံးတည်တည်ငြိမ်ငြိမ်ရှိတာတွေ့ရပါတယ်။သူတို့ကိုစိတ်ကူတမှုတွေပေးနိုင်ခဲ့ပြီးဖြစ်တယ်လို့အားဖြစ်အစားအစာနဲ့လိုအပ်တဲ့ပစ္စည်းတွေပါပေးနိုင်ခဲ့ပါတယ်။အားလုံးကိုအခုလိုပြန်ပြီးတွေ့ခဲ့ပေမဲ့သူတို့ကိုဂူပြင်ကိုကယ်ထုတ်လို့မရနိုင်သေးကြောင်းနဲ့ကဲထုတ်နိုင်ဖို့အတွက်ရပောင်းများစွာကြားမြင်နိုင်တယ်လို့ထိုင်းဆိုရကခံမှန်းထားပါတယ်။ကေဆယ်ကူညီရေးအတွက်အနီးကပ်စောင့်ကြည့်အကူအညီပေးနေတဲ့ American အခြေစိုက် NCRC အမျိုးသား Green ကေဆယ်ကော်မရှင်တာဝန်ခံ Enmar Maza ကဒီဘောလုံးဖွဲ့ကိုကေဆယ်ရေးအတွက်အခက်အခဲတွေရှိနေတယ်လို့ပြောပါတယ်
။ You can't just swim in especially up against a current.And through very tight location
ရန်ကျော်ချင်းငလေးရှိတဲ့ဂူထဲမှာစီးနေတဲ့ရေကိုဆံပြီးတော့ကူးဖို့ဆိုတာတိတ်ပြီးတော့မလွယ်လာပါဘူး။နောက်ပြီးတော့သူတို့ဘယ်နေရာကိုရောက်နေလဲဆိုတာကိုသိဖို့နည်းပညာလည်းမရှိသေးပါဘူး။နောက်ဂူရင်းနေရာတော်တော်များများမှာလည်းရေကကြီးနေတာပါ။အဲဒါကြောင့်သူတို့ကိုကယ်ထုတ်ရေးဟာတိတ်ကိုရှုပ်ထွေးတဲ့လုပ်ငန်းမှာဂူပေါက်ကနေပြီးတော့ဝင်ကယ်ဖို့စဉ်းစားရသလိုတစ်ချိန်တည်းမှာပဲသူတို့ရှိနေတဲ့နေရာရောက်အောင်တခြားဘယ်နည်းရှိမလဲဆိုတာကိုပါတွက်ကြရမှာပါ။ဒီတဲ့ပိုဆိုးတာကမိုးလေဝသအခြေအနေပါ။ပိုဆိုးလာမဲ့သဘောရှိနေပါလေ။နောက်ပြီးတော့တကယ်လို့ရင်ငုတ်သွားမယ်ဆိုရင်လေပေနေနေလောက်သွားရင်ကိုအောက်ဆီဂျင်ဘူးကတုံးနေရတာဖြစ်ပြီးအတွင်းပိုင်းကိုဆက်သွားလေလေအခြေအနေကပိုပြီးတော့ဆိုးလေလေဖြစ်မှာပါ
ဟုတ်ပါတယ်ဘောလုံးဖွဲ့ရောက်နေတဲ့နေရာဟာဂူပောက်ဝကနေအတွင်းကို2ကီလိုမီတာတမိုင်ကျော်ကျော်အကွာမှာရှိနေတာပါသူတို့ကိုကယ်ထုတ်နိုင်ဖို့အတွက်အခြေအနေအတော်များများပေါ်မှာမူတည်နေပြီးဒါရီကလည်းကြိုတင်းပြီးခံမှန်းလို့မရတာတွေဖြစ်နေတယ်လို့လည်းမာဇာကပြောပါတယ်
Well, that also depends entirely upon a number of factors that may be out of their control.
တို့ကဲ့သို့ပြချာမဲ့အခြေအနေကိုတွက်ကြည့်မယ်ဆိုရင်ကြိုတင်မှန်းဆလို့မရနိုင်တဲ့အခြေအနေတွေအများကြီးပေါ်မှာမူတည်နေပါတယ်။အဓိကကတော့သူတို့တွေရှိတဲ့နေရာဟာနောက်ထပ်ရေတက်လာရင်မြုပ်နိုင်သလားဆိုတာကိုကြည့်ရမှာပါ။ဘာကြောင့်လဲဆိုတော့မိုးကဆက်ပြီးတော့ရွာနေအောင်မှာမို့ဒီရေတွေကိုဘယ်လိုဆုတ်ထုတ်နိုင်မလဲ၊လွှဲထုတ်ပြစ်နိုင်မလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်။တကယ်လို့ရင်ငုတ်ပြီးတော့ကဲမယ်ဆိုရင်တော့ဒါဟာတိတ်ကိုအနေရကြီးပါတယ်။သူတို့ကိုမကယ်ဆယ်နိုင်ခင်မှာတော့ဒေသအနာပိုင်တွေကသူတို့အတွက်စေဝါတွေစာနယ်ရိက္ခာတွေနဲ့လိုအပ်တာတွေကိုပို့ပေးဖို့လိုပါတယ်။အဲ့ဒီဒေသရဲ့မုတ်တုံမှုအခြေအနေကဒီကူထဲမှာဆိုနိုဝင်ဘာလလောက်ထိရေကြီးနေနိုင်လို့ပါ
။ပြင်းပြင်းနေတဲ့ဘောလုံးအဖွဲသားတွေနဲ့ဆက်သွယ်နိုင်ဖို့အတွက်ကယ်ဆယ်ကူညီအဖွဲတွေကလမ်းကြောင်းတွေကိုစဉ်းစားပြီးလှုပ်ဆောင်နေကြသလိုလျှက်စင်မီနဲ့ဓာတ်အားလိုင်းတွေရအောင်ပါလှုပ်ဆောင်နေကြတာပါ။မကြခင်မှာမိုးပိုပြီးတီးထန်မယ်ဆိုတဲ့မိုးလေဝသခန့်မှန်းချက်တွေကြောင့်ဘောလုံးအဖွဲရဲ့မိသားစုဝင်တွေသာမကတကဘာလုံးကအခြေအနေကိုစောင့်ကြည့်သူတွေပါစိုးရိမ်နေကြတာဖြစ်ပါတယ်